အမေရိကန်ပြည်ထောင်စုကိုနှစ်ပေါင်း50နီးပါးအတွင်းပထမဆုံးအကြိမ်တရားဝင်ခရီးစဉ်အဖြစ်စနေနေ့ကရောက်လာခဲ့တဲ့မြန်မာသမ္မတဦးသိန်းစိန်ဟာမနေ့ကတနင်္လာနေ့မှာတော့အမေရိကန်သမ္မတအိုဘားမားနဲ့အိမ်ဖြူတော်မှာတွေ့ဆုံခဲ့ကြပါတယ်ဒီလိုတွေ့ဆုံတဲ့အချိန်မှာမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးဆိုင်ရာပြုပြင်ပြောင်းလဲမှုလူ့အခွင့်အရေးပြင်တိုင်းရင်းသားပြည်ပခန့်နဲ့ဘာသာရေးတင်းမာမှုပြဿနာတွေကိုဖြေရှင်းဖို့အရေးကြီးတဲ့အကြောင်းဆွေးနွေးခဲ့ကြတယ်လို့သိရပါတယ်။ဆွေးနွေးပွဲပြီးသမ္မတအိမ်ဖြူတော်မှာသမ္မတနှစ်ဦးတို့ပူးတွဲသတင်းစာရှင်းလင်းပွဲကိုလည်းကျင်းပခဲ့ပါတယ်။အပြည့်အစုံကိုနားဆင်ကြည့်ကြရအောင်ပါရှင်
။ Well, I want to welcome President Thein Sein to the United States of America and to the Oval Office.
အဲ့တော့ဒီအနေနဲ့သမ္မတဦးသိန်းစိန်ကိုအမေရိကန်ပြည်ထောင်စုသောအိမ်ပြည်တော်ကကျေးဇူးပါတယ
် Last year I was proud to make a historic visit to Myanmar as the first US president ever to visit that country
အဲ့တော့မနေ့ကဆိုလို့ရှိရင်အမေရိကန်သမ္မတတူအင်းနဲ့ပထမဆုံးမြန်မာနိုင်ငံကိုရောက်တဲ့အတွက်ကြောင့်ကျွန်တော်ဂုဏ်ယူပါတယ
် And now President Sein is able toreturn the favor by making a visit to the United States and my understanding is that this is the first visit by a leader of Myanmar in almost 50 years.
အဲ့တော့ဓမ္မရာကြီးနေနဲ့လည်းဒီလိုလာနေတဲ့အတွက်ကြောင့်ပေါ့လေဒါလည်းနှစ်ပေါင်း50အတွင်းမှာပထမဆုံးလာတဲ့အတွက်ကြောင့်ကောင်းပါလေခင်ဗျာ
Obviously during this period in between there have been significant bilateral tensions between our countries.
အဲ့တော့ဒီကြားထဲမှာတော့နှစ်50ကြားထဲမှာတော့ကျွန်တော်တို့မှာနှစ်ဖက်အတင်းမှမှုလေးတွေရှိခဲ့ပါတယ
် but what has allowed this shift in relations is the leadership that President Sein has shown in moving Myanmar down a path of both political and economic reform
အဲ့တော့ဒီလိုပြောင်းလဲအခုပြည်နေရပြောင်းလဲသွားတဲ့ကိစ္စဓမ္မရာကြီးဦးသိန်းစိန်ရဲ့ခေါင်းဆောင်မှုနဲ့အဲ့ဒီဒီမိုကရေစီလမ်းကြောင်းပေါ်ကိုစီးပွားရေးရကောကျွန်တော်တို့နိုင်ငံရေးရကိုပြုပြင်ပြောင်းလဲမှုလုပ်တဲ့အတွက်ဖြစ်ပါတယ
် Over the last 2 years we've seen a steady process in which political prisoners including Aung San Suu Kyi have been released and have been incorporated into the political process
အဲ့တော့လွန်ခဲ့တဲ့နှစ်နှစ်တည်းမှာဒေါက်အောင်ဆန်းစုကြည်ပါဝင်နိုင်ငံရေးကျင်းသားတွေလွတ်လပ်ပြီးတော့ဒေါက်အောင်ဆန်းစုကြည်ကိုယ်တိုင်ကလည်းပဲအခုဆိုလို့ရှိရင်နိုင်ငံရေးလုပ်နေပါပြီ
We've seen credible elections and a legislature that is continuing to make strides in the direction of more inclusivity and greater representation of all the various groups within Myanmar.
အဲ့တော့အခုဆိုလို့ရှိရင်ဒီဘာနိုင်ငံရေးအရာပေါ့လေဒီလွတ်တော်ကလည်းပဲအားလုံးပါဝင်နေအောင်ပါဝင်ဆောင်ရွက်နေအောင်လုပ်နေပါပြီမြန်မာနိုင်ငံအကျိုးအတွက်နောက်အင်မတန်မှယုံကြည်လောက်တဲ့ရွေးကောက်ပွဲလည်းကျင်းပပြီးခဲ့ပါပြီ
President Sein has also made genuine efforts to resolve long standing ethnic conflicts within the country
အဲ့တော့သမ္မတဦးသိန်းစိန်အနေနဲ့ကလည်းပဲအင်မတန်မှရှည်ကြာလာတဲ့လူမျိုးစုပြဿနာတွေတတိပက္ခတွေကိုဖြေရှင်းဖို့အတွက်လုပ်နေပါတယ်
And has recognized the need to establish laws that respect the rights of the people of Myanmar.
And now we are level Myanmar people who are all the leader me upri level for some people only by.
As a consequence of these changes in policy inside of Myanmar, the United States has been able to relax sanctions that had been placed on Myanmar and. Many countries around the world have followed suit.
Hello. ဒီလိုပြည်ပြင်ပြောင်းလဲမှုတွေအများကြီးလုပ်ခဲ့တဲ့အတွက်ကြောင့်အဲ့ဒီလိုပြည်ပြင်ပြောင်းလဲမှုလုပ်ခဲ့တဲ့အမေရိကန်ပြည်ထောင်စုကလည်းပဲချမှတ်ခဲ့တဲ့ဒီပြည်တံပေးမှုတွေပါလေအားလုံးပေါ့လေကုန်သွယ်ရေးပေးဆုမှုတွေကိုကျွန်တော်တို့ချော့လိုက်ပါပြီ။နောက်ပြီးတော့လည်းပဲတခြားနိုင်ငံတွေလည်းအလားတူချော့လိုက်ပါပြီ
။ And this has also allowed the United States and other countries to and international institutions to participate in engagement with the Myanmar government about how we can be helpful in spurring economic development that is broad-based and that produces concrete results for the people of Myanmar.
And that's why we're looking at some of the things that we're looking at. We're looking at some of the things that we're looking at.
And that includes the prospect of increasing trade and investment in Myanmar, which can produce jobs and higher standards of living. But as President Sein is the first to admit, this is a long journey, and there is still much work to be done. And during our discussions, President Thein shared with me the manner in which he intends to continue to move forward on releasing more political prisoners, making sure that the government of Myanmar institutionalizes some of the political reforms that have already taken place, how rule of law is codified so that it continues into the future, and the process whereby these ethnic conflicts that have existed are resolved not simply by a ceasefire, but an actual incorporation of all these communities into the political process. I also shared with President Sein our deep concern about communal violence that has been directed at Muslim communities inside of Myanmar. The displacement of people, the violence directed towards them needs to stop, and we are prepared to work in any ways that we can with both the government of Myanmar and the international community to assure that people are getting the help that they need, but more importantly, that their rights and their dignity is recognized over the long term. As I indicated to President Sein, countries that are successful are countries that tap into the talents of all people and respect the rights of all people. I'm confident that if Myanmar follows that recipe, that it will be not only a successful democracy, but also a thriving economy. We also discussed some very concrete projects that we've already initiated. For example, USAID is already working to evaluate how we can improve agricultural productivity in Myanmar and that can benefit farmers, increase incomes, and improve standards of living in a largely agricultural country. And we're also working, for example, on projects like improving the road that currently exists between Rangoon and Mandalay. Finally, I wanted to thank President Sein for his participation in ASEAN and the East Asia Summit, in which the United States is actively engaged in all the countries in Southeast Asia as part of our broader refocusing on the Asia-Pacific region, a region of enormous growth and potential with which we want to continue to strengthen our bonds. So, Mr. President, welcome to the United States of America. We very much appreciate your efforts and leadership in leading Myanmar in a new direction, and we want you to know that the United States will make every effort to assist you on what I know is a long and sometimes difficult but ultimately correct path to follow.
Mr. Obama, which I am a Jesuit Tamara, Senadi, Washington DC, Patamahuzung Jay, Yapura Chetu, the White House owner, Patamahuzung Jay, Yapura Chapare, Aguru General, Nayau, the Jenny Punis and a Chinese Hunibu Yaran, Yanoni, and Nazar, one young Kumiwale.
I would like to express my sincere thanks to President Obama for inviting me to come to the United States. Indeed, this is my very first visit to Washington, D.C., and as well as to the White House. And I'm also very pleased to have this opportunity to discuss about the democratization process and reform process undertaken in my country. Our two countries established diplomatic relations since 1947, a year before our independence, and since then we have been able to enjoy, historically our two countries have enjoyed cordial relations, and there were also exchange of high-level exchange of visits between our two countries. But I have to say that in the past there were difficulties in our bilateral relationship. But now we are very pleased that our relations have been improved significantly, and I'm very thankful that in 50 years I'm paying a visit to the United States at the invitation of President Obama, and I'm very grateful for extending an invitation to me to pay a visit to the United States. Now that our country, Myanmar, is started to practice democratic system, so we can say that we have, both our countries have similar political system in our two countries. As you all know, our democratic government is just 2 years old. And we have, within the short period of 2 years, our government have carried out political and economic reforms in our country. Because we are in a very nascent stage of democratic stage, we still need a lot of democratic experience and practices to be learned. And we have seen successes. At the same time, we have been encountering obstacles and challenges along our democratization path.
And the
improvement in our relation is also in recognition, the U.S. Government's recognition of our democratization efforts and our genuine efforts for democratization process in our country. And it is also due to thanks to the President Obama's re-engagement policy to re-engage with our country so that we have seen improvement in our bilateral relations within a short period of time.
General, ပြောင်းလဲတဲ့အခါမှာဒီအခက်အခဲတွေမျိုးစုံကျွန်တော်တို့ရှိပါတယ်အဲ့တော့ဒီတိုင်းမှာကျွန်တော်တို့ခုနကတည်းကဒီဆင်းရဲနှောင့်ပါမှုနှုံးနေကျွန်တော်တို့မြင့်မားနေတာတွေနောက်တစ်ခါကျွန်တော်ဒီအလောက်ကိုင်းခွင့်လန်းနေကျွန်တော်တို့ဒါနဲပါနေတာတွေနောက်တစ်ခါကျွန်တော်လူတွေရဲ့ဒီမိုကရေစီအတွေ့အကြုံဒီမိုကရေစီအလေ့အကျင့်တွေကျွန်တော်တို့နဲပါနေတာတွေနောက်တစ်ခါကျွန်တော်တို့မှာဒီအလေအလတ်တန်းစားတွေအရေးချင်းရှိတဲ့အလေအလတ်တန်းစားတွေဒါတွေကျွန်တော်တို့နဲပါနေတဲ့အတွက်ကြောင့်ကျွန်တော်တို့နိုင်ငံတော်ပြောင်းလဲထူထောင်တဲ့အခါမှာခန္ဓာကလို့ကျွန်တော်တို့ဒါအခက်အခဲမျိုးစုံတွေကြော်ဖြတ်ပြီးတော့ကျွန်တော်တို့ဆောင်ရွက်နေရပါတယ်တော်တော်လည်းပဲလို့တချို့အခက်အခဲတွေကိုကျွန်တော်တို့စာနာထောက်ထားပြီးတော့ဒါအမေရိကန်တပ်ပရာကြီးအနေနဲ့လည်းတချို့ဟာတွေကိုအခုကြီးဆောင်ရွက်ပေးနေတဲ့အတွက်ကြောင့်ကျွန်တော်တို့ဒါအခက်အခဲတွေကိုကျော်လွှားနိုင်တဲ့ကျွန်တော်တို့အခြေအနေတွေလည်းကျွန်တော်တို့ဒါရှေ့လာပြီးဖြစ်ပါတယ
်မြန်မာ being a developing country and as we are undertaking changes of our democratization reforms it is a daunting task ahead of us We encounter many challenges, such as at present our poverty rate in the country is quite high, and we have very few job opportunity, and then as well as we do not have much middle class in our country, and then our people needs to be more familiar with democratic practice, democratic norms and values. So we have a lot of challenges ahead of us.But we have to thanks to the U.S. government and the people's support and the understanding that we will be able to encounter these challenges as we undertake the reform process in our country.
For the Marine, we have to listen to the people of the Marine. We have to listen to the people of the Marine. We have to listen to the people of the Marine. We have to listen to the people of the Marine. We have to listen to the people of the Marine. We have to listen to the people of the Marine. We have to listen to the people of the နောက်ကဆင်းရဲနှောင့်ပါတဲ့တောင်သူလယ်သမားတွေရဲ့ဘဝကိုကျွန်တော်ဒါပြည့်တင်ပေးမယ့်ကိစ္စတွေ။နောက်ကပညာရေးကျမ်းမာရေးဒီကိစ္စတွေကဏ္ဍဆုံးကျွန်တော်ဒါဆွေးနွေးအမြင်ချင်းကျွန်တော်ပလန်လိုက်ခဲ့ပါတယ်။သမရာကြီးရှိရလားခုနကသမရာကြီးရဲ့မြန်မာနိုင်ငံပေါ်မှာသဘောထားတွေအမြင်တွေသိရှိရတဲ့အတွက်ကြောင့်ကျွန်တော်ဒါများစွာဟိုဒီဆွေးနွေးပွဲရတော့အမှန်တမ်းအကျိုးရှိတဲ့ဆွေးနွေးပွဲဖြစ်ပါတယ်။ကျွန်တော်ရဲ့ခီးစဉ်အနေနဲ့အမှန်တမ်းအကျိုးရှိတဲ့ခီးစဉ်တစ်ခုဖြစ်တယ်လို့ပြောချင်ပါတယ်။
During my meeting with our discussion with President, as he have already elaborated, we discuss about the rule of law in our country, the strengthening of judicial bodies, and the providing necessary assistance so that our police and military force become professional forces, and then we also discuss with related to the poverty alleviation for the rural people and farmers. Agriculture development, as well as health and uplifting the health and education sectors of our country. So we had a very fruitful discussion with President Obama, and then I must say that I'm very pleased to have this opportunity to have a candid and frank discussion with President Obama, and I believe that I have my visit to the United States is quite successful and meaningful.
အော်ကျွန်တော်တို့ဒီမိုကရေစီရှေ့ကိုဆက်လာပြီးတော့ရှင်းသန်းဖွင့်ပြဖို့အတွက်ကျွန်တော်တို့ဒီနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေစီးပွားရေးပြုပြင်ပြောင်းလဲမှုတွေနောက်ဒါတွေကျွန်တော်တို့လုပ်နေပါတယ်အဲ့တော့နိုင်ငံရေးနဲ့စီးပွားရေးဆိုတာလည်းတစ်ခုနဲ့တစ်ခုကျွန်တော်တို့ခွဲခြားလို့ကျွန်တော်မရပါဘူးအဲ့တော့ကျွန်တော်တို့ခွန်အားနဲ့နိုင်ငံတွေကျွန်တော်တို့လုပ်နေသလိုတစ်ခါကလည်းကျွန်တော်တို့ထောက်ခံအားပေးတဲ့ပြည်ပရဲ့ခွန်အားတွေကိုပါကျွန်တော်ရယူပြီးတော့မှကြိုးပမ်းဆောင်ရွက်နေပါတယ်ပြောချင်တာကတော့ဒီမိုကရေစီစနစ်ရှေ့ကိုဆက်လာပြီးတော့ရှင်းသန်းဖွင့်ပြဖို့အတွက်ရတမရာကြီးမကြတနာပြောဘူးလို့ပါပဲဒီ forward ဆိုတဲ့အတိုင်းပဲကျွန်တော်တို့လည်း move forward ဆိုပြီးတော့ပဲဆက်ပြီးတော့ကျွန်တော်တို့ပေါ်မှာဖြစ်ပါတယ
် for democracy to flourish in our country we will have to move forward and we will have to undertake reforms and political reforms and economic reforms in the years ahead we will also have toWe are trying our best with our own efforts to have political and economic reforms in our country. But we will also need, along this path, we will also need the assistance and understanding from the international community, including the United States. And what I want to say is that President Obama has frankly used the word forward. And I will take this opportunity to reiterate that Myanmar and I will continue to take...move forward so that we can build a new democratic state in new Myanmar or new democratic state in our country.
Hello, Jesus.
Thank you so much.
Thank you, everybody. Thank you, guys. Thank you.